ော်လင့်တော့တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of big and we nyapa
Totan shi mei sui mya shi Lu da ru a tet shin yi a twet a sa a ha ya ko mi we sa taw nei cha ya de so da lu dai ti ba beဒီလိုစားတော့တဲ့အခါမှာစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတယ်။ဒါကြောင့်ကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတော့နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြောင်းပေးချက်တွေကိုလေ့လာမှသားကြပါစို့။သောတာရှင်များရှင်ဒီကနေ့လုံးချုံသောနီလန်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာမှသားကြစို့တောတက်ရှင်များရှင်တခုတည်းသောလုံချုံတဲ့နီလန်းဟာလက်ဖက်ရည်ကော်ဖီဝိုင်ဆေးလိပ်ဘိန်းနဲ့အရက်သေးစားတွေကိုလုံးဝမတောက်တာဖြစ်တယ်။နည်းနည်းကလေးမှမြည်ပြီးမကြည့်ကြပါနဲ့။စာတန်ရဲ့စုံစမ်းနှောက်ရခြင်းတွေကိုတွန်းလှန်ဖို့နဲ့မှားယွင်းတဲ့ကတွင်တောင့်တမှုကိုစန့်ကျင်ရပ်တည်နိုင်ဖို့အတွက်အခုခေတ်လူသားတွေဟာကျေးဇူးတော်အားဖြင့်အားဖြစ်ထားတဲ့စိတ်တကိုယ်တွေရရှိဖို့ရှေးခေတ်လူသားတွေထက်နှဆတိုးပြီးဆုတောင်းအသနာခံကြရမှာဖြစ်တယ်။ထာဝရဘုရားသခင်ကိုရောမောရှေနဲ့အာယုန်ကိုရောစန့်ကျင်ပုန်ကန်ခဲ့ကြတဲ့ကောရနဲ့အဖွဲ့အကြောင်းကိုနောက်ဆုံးသောခေတ်ကာလမှာအသက်ရှင်နေထိုင်ကြတဲ့လူတွေအတွက်တတိပေးဆုံးမဖို့မှတ်တမ်းတင်ထားပါတယ်။ရှင်းရှင်းလင်းလင်းဖော်ပြထားတဲ့အဲ့ဒီသက်သေခံချက်တွေကိုစန့်ကျင်လှုပ်ဆောင်ဖို့မိမိကိုယ်ကိုခွင့်ပြုခဲ့ကြတဲ့သူတွေဟာကိုယ့်ကိုယ်ကိုလှည့်ပြားတဲ့သူတွေဖြစ်ပါလိမ့်မယ်။ဒါအပြင်အမှုတော်အတွက်ဘုရားသခင်ကတောင်းဝန်ပေးအပ်ခြင်းခံရတဲ့သူတွေဟာတခြားသူတွေထက်မြောက်စားခြင်းခံရတယ်လို့ဆိုပြီးအဲ့ဒီလူတွေပေးတဲ့အကြံဉာဏ်တွေနဲ့ဆုံးမစကားတွေကိုရောမှတ်သားထားเสียမလိုဘူးလို့သူတို့အမှန်တကယ်ယူဆနေကြတယ်။ဖျားသခင်ရဲ့သားသမီးတွေအကြားမှားယွင်းစွာလှုပ်ဆောင်နေတာကိုဆုံးမဖို့အဲ့ဒီတောင်းဝန်ရှိတဲ့သူတွေကပြတ်တထားတဲ့ရှင်းလင်းတဲ့တည်တည်ခံချက်တွေကိုရောသူတို့ဆန့်ကျင်ခဲ့ကြတယ်။လက်ဖက်ရည်ကော်ဖီဆေးလိပ်အရက်ဘိန်းရှူမှုတွေကိုမပြုတ်လို့ဖို့ဖော်ပြတဲ့တည်တည်ခံချက်တွေဟာလူဒန်းစားတစ်ခုအတွက်တော့စိတ်ဆိုးစရာဖြစ်နေပါတယ်။ရစွာသောလူတို့ဟာကျမ်းမာရေးနဲ့မညီညွတ်တဲ့အဲ့ဒီအစာတွေကိုရှောင်ကျဉ်ကြမယ်ဒါမှမဟုတ်တိကျပြတ်သားတဲ့တက်တေခံချက်တွေကိုညှင်းပယ်ကြမယ်ဆိုပြီးအခိုက်အတန့်အားဖြင့်တိကျတဲ့ဆုံးဖြတ်ချက်ကိုမပြုတ်နိုင်ကြသေးပဲကတွင်းအလိုလိုက်မှုမှာမျောပါနေစေရှိပါသေးတယ်။တဖြည်းဖြည်းချင်းအစိတ်တက်စေတဲ့အဲ့ဒီအရာတွေကိုကောင်းမြတ်တဲ့အရာတို့ကောင်းမြတ်တဲ့အရာတွေကိုသူတို့မသိကြတော့ပဲဖြစ်ချင်တဲ့ယောဂဖြစ်ပါစေဆိုပြီးမိမိအလိုကိုညှင်းပယ်ခြင်းမပြုတ်လောက်ကြတော့ပါဘူးကြောက်စရာကောင်းတဲ့အဲ့ဒီဆုံးဖြတ်ချက်ကြောင့်ကိုယ်စိတ်နှစ်ပါးရဲ့ညဉ့်ဉန်းမှုတွေကို ဖယားသခင်ရဲ့အမင့်တော်နဲ့အညီမိမိကိုယ်ကိုတန့်စင်စေပြီးဖယားသခင်ကိုကြောက်ရွံ့ခြင်းအပြင်စုံလင်တဲ့တန့်ရှင်းခြင်းကိုရအောင်ကြိုးစားနေတဲ့သူတွေနဲ့သူတို့အကြားမှာခြားနားတဲ့တတိုင်းတစ်ခုပေါ်ထွန်းလာပါလေမိမိတို့ရဲ့လှုပ်ဆောင်မှုများသာမှန်ကန်တယ်လို့တခြားလူတွေနဲ့မိမိကိုယ်ကိုယုံကြည်လက်ခံအောင်တွန်းအားပေးပြီးအဲ့ဒီသက်သေခံချက်တွေကိုတိုက်ခိုက်ဆန့်ကျင်ခြင်းမှာစိတ်သက်သာရာရရှိမှုကိုသူတို့တွေ့ရှိခဲ့ကြတယ်။ချုပ်တီးချင်းဆိုင်ရာပြုပြင်ပြောင်းလဲမှုကိုယုံကြည်လက်ခံနေသူတွေကိုအဟာရမဲ့တဲ့အစာတွေဟင်းခအမွေးကြိုင်တွေနဲ့လက်ဖက်ရည်ကော်ဖီတို့ကိုသုံးဆောင်ခြင်းဖြင့်ရရှိမဲ့ဆိုးကျိုးတွေကိုသိအောင်လှုပ်ဆောင်သင့်တယ်။မိမိတို့တိုက်လန့်နေတဲ့မကောင်းမှုလုပ်ငန်းတွေကိုပုံမှန်နဲ့ဆိုင်စွာကြည့်ကြဖို့နဲ့မိမိတို့ရဲ့အသက်တာနဲ့ပြုပြင်ပြောင်းလဲရေးစည်းမျဉ်းတွေကိုကိုင်ညီမှုရှိမရှိကိုတေချာအောင်လှုပ်ဆောင်ကြဖို့ချုပ်တီးချင်းဆိုင်ရာအမှုဆောင်တွေကိုတိုက်တွန်းနှိုးဆော်လိုက်ပါတယ်။ခန္ဓာကိုယ်သဘာဝကိုနှိမ့်ချအားနည်းစေတဲ့မူရစ်ထုံထိုင်းစေသမျှအရာအလုံးဟာကိုချင်းတရားအဆင့်ကိုပါနှိမ့်ချသွားစေပါတယ်။ချုပ်တီးချင်းကင်းမဲ့မှုဟာကဘာပေါ်မှာမြင်တွေ့နေရတဲ့ဇာရိတမန္တန်ချစားခြင်းရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်။မှားယွင်းတဲ့ကတွင်တောင်းတမှုကိုလိုက်လျောခြင်းအပြင်လူသားတွေဟာစုံစမ်းနောက်ဆက်ခြင်းကိုတွန်းလှန်နိုင်မဲ့တကူတွေလည်းဆုံးရှုံးလျက်ရှိနေတယ်ဆိုတာအစအာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမကြီးအတွက်အကြံပေးတင်ပြလိုက်ပါလိမ့်ရှင်
我
ှင်တရားဒေသနာတော်ကိုသိခါရရဓမ္မစရာဦးတိမ်မောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှိဆွနှုတ်ခွန်းသက်သက်ကြပါတယ်။ဒီနေ့မင်္ဂလာနေ့တင်မှာဆက်လက်ပြီးတော့ပေးသွားခြင်းတဲ့တင်စကားကတော့အိမ်မက်ဘယင်အမေဒန်ယေလအဖြစ်ပိုင်းနှစ်ကိုကျွန်တော်ဆက်လက်ပြီးတော့လေ့လာကြပါစို့။ဒီကနေ့ရက်ကတော့အိမ်မက်ဘယင်အမေဒန်ယေလအဖြစ်ပိုင်းတစ်ကိုကျွန်တော်လေ့လာခဲ့ပြီးပါပြီ။ဒီအပိုင်းတင်မှာတော့ဒန်ယေလကတော့ရှင်ရှင်ပြန်ချင်းမေးတဲ့အိမ်မက်နဲ့အနက်တိတ်ပဲကိုဖော်ပြခဲ့ပါတယ်။နော်အိမ်မက်အရာစပွင့်ကိုသူပြောပြခဲ့ပါတယ်။ရှင်ပြန်ကြီးကအိမ်မက်ကိုသိရတဲ့ခါမှာရှင်ပြန်ကအန်အောမိန်မောတွေ့ဝေစွာနဲ့ဒီအိမ်မက်ကတကယ်မှန်ကန်ကြောင်းသူမြင်မဲ့ခဲ့တဲ့အိမ်မက်ဖြစ်ကြောင်းကိုရှင်ပြန်ကြီးလုံးဝမှဝန်ခံခဲ့ပါတယ်။ဒီနေ့ကတော့ဆက်လက်ပြီးတော့အိမ်မက်ဘယင်အမေဒန်ယေလဖြေချခဲ့တဲ့အရာကိုဆက်လက်ပြီးတော့ကျွန်တော်တို့နားတော်တာဆင်ကြပါစို့။ရှင်ဘုရင်ကြီးတတိမထားမိတာကတော့ဒီအိမ်မက်ဟာဒံယေလကိုဘယ်သူမှမပြောပြနိုင်ဘူးဆိုတာသိကြတယ်နော်ဘယ်သူတဦးတယောက်မှအခြားတယောက်ရဲ့အိမ်မက်ကိုမပြောပြနိုင်ခဲ့ပါဘူးနော်ဖခင်ဖော်ပြလို့သာလျှင်ဖြစ်မယ်လို့သူသိရှိခဲ့ပါတယ်အိမ်မက်ထဲမှာဆိုချင်ဖော်ပြခဲ့တဲ့နိုင်ငံတွေဟာတနည်းနည်းအားဖြင့်အခုခေတ်မှာရှိတဲ့နိုင်ငံတစ်ခုစီကိုဩသာညောင်းစီခဲ့ပါတယ်ခရစ်တော်မတော်မဟုတ်ပေါ်မီနှစ်ပေါင်း600လောက်ကတည်းကဘာဘူးလုံနိုင်ငံကြီးရဲ့အချိန်ကစတဲ့ယာသဝင်သမိုင်းဟာဘယ်လိုဆုံးသက်သွားမလဲဆိုတာကိုစကားအနှဲငယ်အဖြစ်ဖျားရှင်ကဆိုရှင်ဖော်ပြခဲ့ပါတယ်အဆုံးမှာတော့ဒန်ယေလဆိုရှင်အိမ်မက်အကြောင်းကိုကောင်းကောင်းသိရှိခဲ့ပါတယ်နော်ဒန်ယေလဆိုရှင်ရှင်ဘုရင်ကြီးရဲ့မျက်နာကိုစိတ်စိတ်ကြည့်ပြီးတော့ကိုတော်သည်ရုတ်ထုဤရွှေဥကောင်ဖြစ်တော်မူ၏ဘာဘူးလုံနိုင်ငံဟာဥကောင်ရွှေအစ်စ်ဒီစကားကိုကြားလိုက်တဲ့ခါမှာဘုရင်မင်းမြတ်ကြီးနေနဲ့ဘလောက်စိတ်ကြင်နာမလဲကျွန်တော်စဉ်းစားကြည့်ပါသူ့ရဲ့နိုင်ငံကရွှေဥကောင်ဖြစ်တယ်ကြားလိုက်ရတဲ့ခါမှာဘုရင်မင်းမြတ်ကြီးကသိပြီးတော့ဝမ်းသာပီတိဖြစ်နေတယ်နှလုံးပီတိဂွမ်းစီထိနေမှာဖြစ်ပါတယ်နော်မှန်ပါတယ်စည်ရစ်စရမှာအောင်မြင်မှုတဲ့ဘိသူကအောင်မြင်မှုတွေမှာဘာဘူးလုံနိုင်ငံကိုဘယ်နိုင်ငံကမှမတာခဲ့ပါဘူးအဲ့ဒီချိန်တုန်းကဘာဘူးလုံနိုင်ငံကိုရွှေနိုင်ငံနဲ့နှိုင်းယှဉ်ထားခြင်းဟာဆိုရှင်သင်လျော်ပါတယ်လို့ယာဇဝင်ဆရာတွေကဆိုရှင်ထောက်ခံထားခဲ့ပါတယ်အစဦးတွေဆောက်လုပ်တဲ့နေရာတိုင်းမှာလဲရွှေတွေကိုဖောဖောတီတီတုံးပြီးတော့မွန်းမှန်ထားတာတွေကိုတွေ့ရမှာဖြစ်ပါတယ်နော်ယာဇဝင်ဆရာတဦးကဆိုရှင်ဘလို့ဖော်ပြထားတယ်ဆိုရင်ဘာဘူးလုံမြို့ဟာအရှိရက်ကဥယင်မှာတည်ရှိပြီးတော့လေးတောင်ညီပြီးတော့မုတ်သို့မဟုတ်ကျုံများနဲ့ဝိုင်းထားကြောင်းကျေးဝါနဲ့ပြုတ်လုထားတဲ့တကားတွေလှေကရစ်တွေဥယင်တွေနဲ့နန်းတော်နှစ်ခုရှိကြောင်းတကဘာလုံးဟာဆိုရှင်သူမရဲ့ခြေတော်အောက်မှာပြားပြားဝင့်နေပါတယ်ဆိုပြီးတော့ပြန်ပဲမရှိတော့ဘယင်မလို့ဘာဘလုံနိုင်ငံကိုခေါ်ဆိုနိုင်ခဲ့ပါတယ်နော်အဲကြောင့်အိုရီယာစပိတ်ကဆိုသူကလည်းဘာဘလုံမြို့ဟာဆိုရှင်ရွှေဥကောင်းနဲ့နိုင်ထားတဲ့နိုင်ငံကြီးရဲ့မြို့တော်ကြီးဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။ဘာဘလုံမြို့မှာရှိတဲ့လေကလေးပုံရှိတဲ့ဥယျာဉ်တွေဟာဆိုရှင်ကပ္ပအံအောပွဲခုနှစ်ခုမှဆိုရှင်ပါဝင်ကြောင်းတွေ့ရှိရပါတယ်။ဒါကြောင့်တကယ်လို့ဒန်ယေလသာပါပါနတ်နတ်နဲ့နော်ပါနတ်တဲ့နိုင်ငံရေးသမားတဦးဖြစ်မယ်ဆိုရင်ဘာဘလုံမြို့မှာဆိုရှင်နာမည်ကြီးကျင်ရင်အိမ်မက်ရဲ့အတိတ်ပဲကိုဘာဘလုံနိုင်ငံကြီးအထိတာပြောပြပြီးတော့ရေးထားမှာပဲဖြစ်ပါတယ်။နော်။ဒါပေမဲ့ဒန်ယေလဆိုရှင်ကဘာကြီးအတွက်ဘုရားပြောခြင်းတဲ့သတင်းစကားရှိတယ်။ဒီသတင်းစကားဆိုရှင်သူ့အနေနဲ့နော်။သူ့အနေနဲ့အချိန်နဲ့တာကန့်ညီတာမဟုတ်ပဲနဲ့ကဘာဆုံးတိုင်ဖြစ်မဲ့ရာဇဝင်နဲ့ကန့်ညီပါတယ်။အားချစ်တော်မိတ်ဆွေတို့ဒန်ယေလဆိုရှင်ဆက်ပြီးတော့နှိတ်ချရင်းနဲ့ရဲရင်စွာနဲ့သူကဆိုရှင်ဆက်ပြီးတော့ရှောက်တင်ခဲ့ပါတယ်နော်စိတ်နှိတ်ချပြီးတော့ရဲရင်စွာနဲ့သူကဆိုရှင်ရှောက်တင်ခဲ့ပါတယ်ကိုတော်နောက်၌ကိုတော်ဤနိုင်ငံလောက်မမြတ်သောနိုင်ငံတစ်ခုတည်ထောင်လိုက်မယ်ဆိုပြီးတော့ဒန်ယေလခန်းရင်းနဲ့အငယ်39မှာဆိုရှင်ဆိုထားပါတယ်အဲတော့ဒန်ယေလစကားကိုဆက်ပြီးတော့ကြားလိုက်တဲ့ခါမှာတော့စိတ်ကျဉ်တ်စွာပြုံးနေတဲ့ဘုရင်ကြီးကမျက်နှာချက်ချင်းဆိုတယ်လို့ပဲပြက်သွားတယ်မာနအလွန်ကြီးတဲ့ ဘာဘလုံဘုရင်ကြီးအနေနဲ့အခြားတနိုင်ကပေါ်ထွန်းလာမယ်ဆိုတာဘယ်တုန်းကမှသူမစင်စားခဲ့လုံးဝလည်းမစင်စားထားပါဘူးနော်ရှေဟောင်သူတည်တနာပညာရှင်များတွေကဆိုရှင်တွေ့ရှိတဲ့မီးနဲ့ဖုတ်ထားတဲ့ရှင်ပြားလေးပေါ်မှာဆိုရှင်ဘယ်လိုရေးထားတယ်လဲဆိုရင်ဣစာကိလာနဲ့ဘာဘလုံခံတတ်တို့အားငါအားဖြစ်မိငါ၏နိုင်ငံသည်ထာဝရတည်ရမည်လို့မှတ်တမ်းနေထားပါတယ်။ဒါကြောင့်ရှင်မကုန်ရှင်မယင်နေဘုခ္ခနေစာမင်းကြီးဟာသူ့ရဲ့နိုင်ငံကြီးသူ့ရဲ့အင်ပါယာကြီးဟာထာဝရတည်ရမယ်ဆိုပြီးတော့သူ့အနေနဲ့ထင်ထားခဲ့ပါတယ်။နော်အမြဲတည်တဲ့နိုင်ငံကြီးဖြစ်မယ်သူ့နိုင်ငံလောက်ကြီးမြတ်တဲ့နိုင်ငံလည်းဘယ်တော့မှမပေါ်နိုင်ဘူးဆိုပြီးသူစဉ်းစားခဲ့ပါတယ်။ဒါပေမဲ့လည်းဒန်ယေလကဆက်ပြီးတော့အနတ္တိပဲကိုပြောပြတဲ့ခါမှာရှင်မြင့်ကြီးနေတယ်ဘလောက်အပြုံးပြက်သွားမလဲပထမတော့သူကဘာလဲသူ့ရဲ့နိုင်ငံကရွှေနိုင်ငံရွှေနိုင်ငံမှာတော့ဘယ်မှာရှိတယ်ရုတ်ထူကြီးရဲ့ဦးကောင်းပိုင်းမှာအမျက်ဆုံးနေရအမျက်ဆုံးသောနေရာမှာရှိနေတဲ့အတွက်ကြောင့်သူ့အနေနဲ့ပြုံးပန်းတစားတာနဲ့ဒီအနတ္တိပဲဖွင့်ဆိုချက်ကိုဆက်ပြီးတော့နားတော်တာစင်နေတယ်နော်ရှင်းဆက်လိုက်ပြီးတော့ဖြစ်လာမဲ့အကြောင်းအရာစဉ်ကိုဆက်ပြီးတော့ကြားတဲ့အခါမှာရှင်မြင့်ကြီးနေတယ်ဘလောက်ထိအံ့ဩမိန်မောတွေ့ပြီးတော့သူပြုံးနေတဲ့အရာတွေဟာပြက်ပြက်သွားခဲ့တယ်သူ့နောက်မှာပေါ်လာမဲ့နိုင်ငံတွေစီသေးပါလားဆိုပြီးတော့ရှင်မြင်တွေးကောင်းတွေးနေပါလိမ့်မယ်ဒါကြောင့်ဒီဖြစ်ပျက်ရာဇဝင်တွေကိုကျွန်တော်တို့ဆက်ပြီးတော့သွားမှာဖြစ်ပါတယ်အဲဒါမနေ့ဖြန်ဆက်လက်ပြီးတော့နာတော်တာဆရာမတော်ရွှေနိုင်ငံကြီးပျက်စီးခဲ့ရခြင်းဆိုတဲ့အပိုင်းကိုကျွန်တော်ဆက်သွားမှာဖြစ်ပါတယ်နော်ဘာဘလုန်နိုင်ငံကြီးဘလို့ပျက်စီးသွားသလဲဘာဘလုန်နိုင်ငံကြီးရွှေဦးကောင်းကြီးဟာဘလိုနည်းအားဖြင့်ဖြည့်စည်ခြင်းခံရရတယ်ဆိုတာကိုမနေ့ပြန်မှာဆက်လက်ပြီးတော့ကျွန်တော်နာတော်တာဆရာမှာဖြစ်ပါတယ်။အဲတော့ဒီနေ့ကတော့ဒီလောက်နဲ့ပဲကျွန်တော်တို့အဆုံးသတ်ထားမှာဖြစ်ပါတယ်။အဲတော့ဒန်ယေလဖြေချခဲ့တဲ့အဖြေပေါ်မှာရှင်မြင်ကြီးဘယ်လိုပဲပုံနည်းအားဖြင့်ဖျားရဲ့ပေါ်ပြခဲ့တဲ့အကြောင်းအရာတွေပေါ်မှာရှင်မြင်ကြီးဘလိုနာခံသွားမလဲဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့စောင့်စားနာတော်တာဆင်ရင်နဲ့ပဲဒီနေ့သတင်းစကားကိုဒီလောက်နဲ့ပဲကျွန်တော်တို့အဆုံးသတ်ထားမှာဖြစ်ပါတယ်။ခိတကနာဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှုံထရရှင်ပါဗျာဒီနေ့မှလည်းတမ်းမျိုးဒီသတင်းစကားကိုဆက်လက်ပြီးတော့ကြားနာခဲ့ရပါတယ်ဒီသတင်းစကားဒီကပ္ပအရာဇဝင်ရဲ့အဆုံးခန်းထိတိုင်အောင်သွားမဲ့သတင်းစကားဖြစ်နေပါတယ်ဒီလိုကြောင့်ပါဗျာအချိန်တုန်းကဘာဘလုန်နိုင်ငံကကပ္ပပေါ်မှာအကြီးမြတ်ဆုံးနိုင်ငံဖြစ်ပါတယ်ကပ္ပပေါ်မှာသူ့ကိုရှင်တဲ့နိုင်ငံမရှိနိုင်ပါသို့ပေမဲ့လည်းဒီကပ္ပလောကကြီးတစ်ခုလုံးကိုအုပ်စိုးပြီးတော့ဥရောပတခွင်မှာနာမည်ကြီးခဲ့တဲ့ဘာဘလုန်နိုင်ငံကြီးဟာရွှေဥကောင်းတဲ့ပွဲရုပ်ထုကြီးရဲ့ဥကောင်းမှာရှိတဲ့ရွှေနဲ့လှုပ်ထားတဲ့မွမ်းမံထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ဒီရာသပွင့်အကြောင်းအရာကိုသိရှိရတဲ့ခါမှာဘုရားသခင်ဒီနေဘုတ်ကနေသားမင်းကြီးမြင်မဲ့ခဲ့သောရုပ်ထုကြီးအပိုင်းအပိုင်းအကြောင်းတွေကိုပြောပြခဲ့တဲ့ခါမှာရှင်မြင်ကြီးနေနဲ့ကြောက်ခမန်းနေနေဖြစ်နေပါတယ်။အဖဘုရားဝရှင်ဖာပြသည်ကဘာယာဇဝင်ရဲ့တခုပြီးတခုဖော်ပြခဲ့ပြီးတော့နောက်ဆုံးကဘာယာဇဝင်သည်ဆုံးခန်းဤတိုင်အောင်တာမီးတို့ကိုဖော်ပြပေးတဲ့အတွက်ကိုရောကိုကျေးဇူးတင်ပါတယ်။ဒါဒီသတင်းစကားတွေကိုတာမီးတို့သည်ကြားနာရတဲ့အခါမှာလောကမှာတည်မြဲသောအရာမရှိကြောင်းတည်မြဲတဲ့နည်းရပွားပေါ်မှာတည်ထားသောအရာမဖြစ်တဲ့အတွက်ကြောင့်တာသမီးတို့သည်လောကမှာတာသမီးတို့အတွက်တည်မြဲခြင်းမရှိတဲ့အတွက်ကြောင့်ဆွဲမဲ့ခြင်းမရှိသေးပဲဝရှင်ဖာရဲ့နိုင်ငံမှာတည်မြဲတဲ့အမှုရာကိုပဲစွဲမဲ့ပြီးတော့မိမိတို့ရဲ့အသက်တာကိုတည်ဆောက်နေနိုင်သောသာသမီတည်တည်ဖြစ်ဖို့ရန်အတွက်လည်းမာသမီကြောင်းတပါးတော်သာသခင်ခရစ်တော်၏နာမတော်ကိုမြှုပ်ပြီးဆုတောင်းပါတယ်ဖာဗျာအာမင်
ဒီကနေ့လေးလာစီချင်းတဘာဝကပြင်တွေအကြောင်းမှာကလေးတို့ကိုမမတန်စီကမြေအောင်ရှိရာကိုမျက်နာလဲတဲ့အပင်လေးအကြောင်းကိုကလေးတို့ဘဝတုတရရှိစီဖို့ပြောပြပေးမယ်နော်အဲ့ဒါကြောင့်ကလေးတို့တိတိကျကျမှတ်သားထားကြပါကုန်ခုနကကလေးတို့ကိုမမတန်စီပြောခဲ့တယ်လို့မြေအောင်လာရဘက်ကိုမျက်နာလဲပြီးတဲ့အပန်းပင်လေးက
ပါပန်းပင်များဖြစ်မလဲကွယ်ကဲဘသူဖြစ်ကြည့်မလဲကလေးတို့သိကြမှာပါကွယ
်နေကြပါမမမပါစီ
ဘူးကွယ်ဒီလင်းကတိတ်တော်တာပဲဟုတ်တယ်ကွယ်နေကြပန်းပင်လူတွေဟာနေအောင်ကြီးကိုအန်တူပြီးမိထွေရာကိုမျက်နှာမူရဲ့အော့ဘဲပန်းပင်တမျိုးဖြစ်တယ
်ဟုတ်တယ်နော်မမပါစီနေကြပန်းကခြားပတ်စင်နဲ့မတူဘူးနော်
ဒါလေတမီလေးလုံးလုံးကနေကြပန်းအကြောင်းကိုစိတ်ဝင်စားနေပြီလား
ဟုတ်ကဲ့ပါမမပါစီတမီကလည်းပန်းမျိုးချစ်တယ်လို့ပါ
ဟုတ်ပါပြီ။ဒါဆိုရင်ပန်းလေးတွေကိုချစ်တဲ့ကလေးတို့ကိုမမပင်စီကနေကြပန်းမင်းလေးအကြောင်းဆက်ပြောပြပေးမယ်နော်
။ဟုတ်ကဲ့ပါမမ
။ကလေးတို့ရေနေကြပန်းမင်းရဲ့အရွက်လေးတွေဟာကြမ်းပြီးအရွက်အနာကခွေးသားစိတ်ပုံစံလေးဖြစ်တယ်လို့အရွက်ရဲ့ပုံစံလေးကလည်းအသေးပုံစံလေးနဲ့တူရဲ့။နေကြပန်းပွင့်ရဲ့အလဲဘဟုကအညူရောင်ရှိတယ်လို့ပန်းရောင်လည်းရှိပဲကွ။ဒါပေမဲ့နေကြပန်းမင်းစုကထွက်လာတဲ့ပွင့်ဖက်လွှာတွေကတော့အဝါရောင်ဖြစ်တယ်။ကလေးတို့ရေနေကြပန်းကိုလွန်ခဲ့တဲ့နှစ်ပေါင်း300လောက်ကပြင်သစ်လူမျိုးရှမ်ပလိန်ဆိုတဲ့ပုဂ္ဂိုလ်ဟာအညအမေရိကတိုက်ကိုရောက်ရှိသွားပြီးအိန္ဒိယလူမျိုးတွေနေကြပန်းစိုက်တာကိုစတင်တွေ့ရှိခဲ့တယ်။နောက်ပြီးအိန္ဒိယလူမျိုးတွေဟာနေကြပင်ရဲ့ယူရန်ကရှော်ကိုခွာယူပြီးအဝတ်အထည်တွေရဲ့လုပ်ကြတယ်။နေကြအရက်ကိုကျင်းသွားတွေစားသုံးဖို့အသုံးပြုလို့ရတယ်လို့နေကြပွင့်ကရရှိတဲ့အဝါရောင်ကိုစိုးစိအဖြစ်အသုံးပြုကြတယ်။အဲ့ဒီလိုအိန္ဒိယတွေဟာနေကြပင်တပင်ကိုအသုံးပြုတာပြင်သစ်လူမျိုးရှမ်ပလိန်တွေ့ရှိတဲ့အခါသူအတွက်ဒုစရအအဝတ်ဖြစ်ခဲ့ရတယ်လို့နေကြပင်ရဲ့တန်ဖိုးရှိအသုံးချအကျိုးပြုပုံကိုလည်းသိသွားခဲ့ရတယ်။အဲ့ဒီအချိန်ကစပြီးနေကြပင်ကိုစီးပွားအဖြစ်စိုက်ပျိုးကြတယ်။ဩစတြေးလျမှာကတော့ကျက်နယ်ဘယ်ရီကိုအစာကျွေးဖို့နေကြပင်ကိုအကြီးကြီးစိုက်ပျိုးကြတယ်လေ။အခုအချိန်မှာတော့ဥရောပတောင်ပိုင်း၊အိန္ဒိယနိုင်ငံ၊အီဂျစ်နိုင်ငံနဲ့အမဘန်ဂျီရဲ့မြန်မာနိုင်ငံအပြင်အခြားဒေသတွေမှာလည်းနေကြပင်ကိုတွင်ကျဲစွာစိုက်ပျိုးကြတယ်ကွ။ဒါနဲ့နေကြပင်ကနေပါထုတ်လို့ရတယ်လေကွယ်
။နေကြပင်ကနေနေကြစီထုတ်လို့ရတယ်မမပါစီ
။နေနေကအတော်လေးပုဂ္ဂိုလ်တရရှိတာပဲ။ဟုတ်တယ်ကွယ်။နေကြအစိကနေနေကြစီထုတ်ယူလို့ရတယ်
။မမပါစီရဲ့တမီးရတဲ့လေနေကြစီကိုတိုက်ကြိုက်တယ်
။ဟုတ်ပါရဲ့ကွယ်။နေကြစီကိုလူကြီးလူငယ်လူကြီးကြိုက်နေတဲ့စွာစားသုံးကြတယ်။နောက်ပြီးနေကြစီမှာလူတို့အတွက်ကျမကြီးအကျိုးပြုတဲ့တသက်ဘာဝတွေပါဝင်နေတယ်။နေကြပင်တပင်လုံးကိုကြည့်လိုက်ရင်မမပင်ကြီးတို့လူသားတွေအတွက်ကောင်းကျိုးများစွာပြုတဲ့အပင်လေးဖြစ်တယ်။ဒါကြောင့်တန်ဖိုးရှိလာတဲ့နေကြပန်းကိုကလေးတို့ချစ်ကြသလားကွယ်။ဟု
တ်ကဲ့ချစ်ပါတယ်မမပါစီ
။ဟုတ်ပါပြီ။ဒါဆိုရင်ကလေးတို့ချစ်တဲ့နေကြပန်းပင်ကနေအတူယူစရာတွေအများကြီးရှိတယ်ကွ။နေအောင်ကြီးကိုမျက်နှာမူတဲ့နေကြပန်းလေးတွေဟာနေအောင်ကြီးကြောင့်အပင်နဲ့ပန်းပင်လေးတွေဟာပင့်ကြွားပြီးလန်းဆန်းနေကြရတယ်။နေကြပန်းတွေဟာအပူချိန်တန်ကိုမကြောက်ကြဘူး။ဒီလိုအပူတန်ကိုရမှပန်းပင်လေးတွေဟာရှင်သန်ကြရမယ်မလား။ဒါကြောင့်ကလေးတို့အနေနဲ့ဘဝမှာဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်တွေ့ကြုံရပြီမယ်။နေကြပန်းတွေလိုအူတန်ကိုခံနိုင်ရည်စွမ်းရှိရမယ်။ဘဝရဲ့အခက်အခဲကိုကြက်ကြက်ခံရင်ဆိုင်ပြီးဖြေရှင်းရမယ်။အခက်အခဲတွေကိုစူးစမ်းကြော်လွှားရမယ်။ဒါဆိုရင်ကလေးတို့တက်လမ်းမဲ့ဘဝပန်းတိုင်းကိုရောက်ရှိပြီးအောင်မြင်မှုတော်တော်ကိုစုခူးကြရမှာဖြစ်တယ်ကွ။ဟု
တ်ကဲ့ပါမမပန်းစီ။နေကြပန်းကငမိုးရှိရကြောင်းကိုကြားသိရလို့မမပန်းစီကိုကျေးဇူးအများကြီးတင်ပါတယ်။တမီးလည်းနေကြပန်းလေးလို့အတူရှိပါတော့မယ်။ကျောင်းစာရီကိုခံမှန်ဖတ်ပြီးဆရာမစာမိမကိုလည်းမကြောက်တော့ပါဘူးမမပန်းစီ။
အေးကွယ်ကလေးတို့စီကဒီလိုစကားလေးတွေကြားရလို့မမပင်ကြီးဝမ်းသာလာပါပြီကွယ်ကလေးတို့အနေနဲ့တန်ဖိုးရှိလာတဲ့အချိန်မျိုးကိုမှန်ကန်စွာအသုံးချပြီးအောင်မြင်မှုတော်ဖို့စုခုနိုင်ကြပါစေနေကြပန်းလေးဟာအပူရန်ကိုမကြောက်တလို့ကလေးတို့အနေနဲ့လည်းအခက်ခဲတွေရှိနေပေမဲ့မိမိရဲ့ဘဝခရီးပန်းတိုင်းကိုရဲဝံ့စွာအဆုံးထိရှောက်လန်းနိုင်ကြပါစေကွယ
်တမီးလေးကအားကြောင့်များနာမလဲ
သောတာရှင်များရှင်မြမဆွေစုံချမ်းအတွဲ၆မှာမိကြမ်းအကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
။ဒူးစီရိုက်လွှမ်းခြုံနဲ့ဒီကဘာကြီးမှာမမြင်နိုင်လေ
။ဝိညာဉ်များစွာလင်းလေးရအောင်
တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 669တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။